ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF ကိုယ်စားလှယ်တွေဟာဒီလ16နဲ့18ရက်နေ့တွေမှာကချင်ပြည်နယ်မိုင်ကြားမှာတွေ့ဆုံပြီးအချက်5ချက်ကိုသဘောတူညီခဲ့ပါတယ်။အဲ့ဒီအချက်တွေမှာ KIO နဲ့ရခိုင် PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ချုပ်ဆိုခဲ့တဲ့ထာဝရမဟာမိတ်စာချုပ်ကိုဆက်လက်ထိန်းသိမ်းဖို့စစ်အာဏာရှင်ခြုံငင်းရေးကိုလက်တွဲတိုက်ပွဲဝင်ဖို့အခက်အခဲတွေရှိလာရင်ညှိနှိုင်းဖြေရှင်းဖို့နဲ့ပဋိပက္ခတွေမဖြစ်ပေါ်အောင်ထိန်းသိမ်းဖို့စတဲ့အချက်တွေပါဝင်ပါတယ်။လနကိုင်အဖွဲ့တွေကအခွန်အတုပ်ကောက်ခံတဲ့အပေါ်ဒေသခံတွေကြားသဘောမကျတာတွေရှိနေကြမှာပဲမနေ့ကထုတ်ပြန်တဲ့ပူတဲ့ကြေညာချက်မှာတော့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့ဘေးကင်းလုံခြုံရေးကိုတာဝန်ခံဖို့နဲ့ဝန်ထုပ်ဝန်ဖိုးဖြစ်စေမဲ့လုပ်ရက်တွေကိုရှောင်ကြားဖို့ဆိုတဲ့သဘောတူညီချက်လည်းထည့်သွင်းထားပါတယ်ဒီလိုသဘောတူညီချက်ရရှိတဲ့အပေါ်ကြိုဆိုကြောင်းနန်းခမ်းမြို့ကဒေသခံတူက VOA ကိုပြောပါတယ
်ပြောရမယ်ကျွန်တော်ကြိုဆိုပါရစေကျွန်တော်ကချင်းမြို့ပေါ်တော့အနာတော့မှာပြည်လုံးလေးလို့လည်းယူဆပါတယ်ဒီလိုရမှာမင်းတာဝရမှာမင်းတက်ချီထားတယ်ဒါကြောင့်ပြည်ရဲ့ပုံစံမှာလည်းဒီအချို့အတိုင်းပြည်ဆက်လက်ပြီးထိန်းသိမ်းကြမယ်လို့ပြောထားပါတယ်ဒီလိုဒီပြည်ညမှာကျွန်တော်ပြည်ပြည်ကနေရတာအဆင်ပြေတယ်ဆို
ပြီးခဲ့တဲ့နှစ်ပိုင်းကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်အဆက်ဒေသတွေမှာ KIA ကချင်နဲ့ TNLA တအံပလောင်အောက်ခြေတပ်ဖွဲ့တွေကြားနယ်မြေစီမံအုပ်ချုပ်မှုနဲ့ပတ်သက်ပြီးပြဿနာအချို့ရှိခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြခဲ့တာရှိခဲ့တာပါဒီနောက်ပိုင်းနှစ်ဖက်တွေ့ဆုံဆွေးနွေးပြီးသဘောတူညီချက်ရယူခဲ့ကြတာလည်းဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာနမ်ခမ်းမူဆဲကုတ်ခိုင်သိန်းဒီလာရှိုးစတဲ့နယ်မြေတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီး၄ဘွဲ့နဲ့ပြည်သူစစ်တွေအခြေပြုလှုပ်ရှားနေတာပါဒီလိုလက်နက်ကိုင်အဖွဲ့တွေများပြားပြီးအချင်းချင်းအကြနယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားပြီးတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြောင်းသိန်းဒီဒေသခံတူကပြောပါတယ
်အရှိအခြေရှိတဲ့သမောင်းချင်းမန်ဂါ SSPP ရှိနေပါတော့နော် RCS စက်တာတော့မရှိတော့နောက်ကုတ်ခိုင်အဖွဲ့ရှိနေပါအဲ့တော့ဆွေးနွေးကြရအမြဲပဲသူ့နဲ့ဒီငန့်နေဆိုပြီးတော့အဲ့နေဒီသမမှုတွေဆိုအဲ့ဒီပဋိပက္ခတွေ SRC နဲ့ SSPP တို့ကမျိုးပေါ့သူ့နဲ့ဒီငန့်နေဆိုပြီးတော့အဲ့ပဋိပက္ခတွေဖြစ်လာမယ်သူထုနေနဲ့တောက်လန့်နေရတယ်
ပြီးခဲ့တဲ့နှစ်ပိုင်းတွေကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားရှမ်းပြည်နယ်မြောက်ပိုင်းမှာနေမြေစိုးမိုးမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ခဲ့သလိုလက်ရှိမှာလည်းရှမ်းပြည်နယ်တောင်ပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။2015နောက်ပိုင်းကစတင်ပြီးလွန်ခဲ့တဲ့နှစ်အထိရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS နဲ့ TNLA ကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နိုင်ငံရေးတုံးသက်သူဦးရထွန်းကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီလိုနယ်မြေအငင်းပွားမှုပဋိပက္ခတွေဟာဖက်ဒရယ်စနစ်အကောင့်ထဲမပေါ်နိုင်မီအထိဆက်လက်ရှိနေနိုင်သေးကြောင်းတုံးသက်ထားပါတယ
်။လက်တွေ့ကတ္တနာမှာလက်နက်ကိုင်ထားတဲ့အဖွဲ့အစည်းတွေကတပ်သားပစ္စည်းရုံးတာတို့အခွန်ကောက်တာတို့စတဲ့လက်တွေ့ကတ္တနာတွေနဲ့ဆက်ဆက်နေတော့သူတို့ကအဲ့ကတ္တနာကိုဖြည့်ရှင်းနေရတာပေါ့ဖြည့်ရှင်းရင်းနဲ့ပဋိပက္ခတွေပေါ်နေတာအလုံးတော်တည်တဲ့ဒီဟိုဒီကမ္ဘာပေါ့နော်အဲအဲ့ဒီအာမရောက်ခင်ကြားထဲမှာတော့ဒီအငင်းခုံတွေကနော်အငင်းပွားမှုတွေကလက်နက်ကင်ပြစ်ပခတ်ပြီးအထီးဆက်ပြီးတော့ရှိနေလို့အုံမယ်လို့ထင်တယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်တအံပလောင်ရှမ်းကိုကန့်ဝစတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအခြေပြုလှုပ်ရှားနေပြီးဒီလက်နက်ကိုင်အဖွဲ့တွေဟာ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာပါဝင်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်KIO ကချင်နဲ့ PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ဟာထာဝရမဟာမိတ်စာချုပ်ကို1986ခုနှစ်ကချုပ်ဆိုခဲ့တာပါနောက်ပိုင်း PSLO အဖွဲ့လက်နက်ချပြီးတဲ့နောက်မှာ PSLF အဖွဲ့အသစ်ထပ်မံဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ